အနာသိမ့်အုပ်ချုပ်နေတဲ့စစ်ကောင်စီကဖမ်းဆီးထားသူတွေကိုနှိပ်စက်ထားတဲ့ပုံတွေကိုထုတ်ပြန်ခဲ့ပြီးတဲ့နောက်ဒါဟာလူ့အခွင့်အရေးကိုပြောင်ပြောင်တင်းတင်းချိုးဖောက်တာဖြစ်တယ်လို့လူ့အခွင့်အရေးဆောင်ရွက်နေတဲ့သူတွေနဲ့ဥပဒေပညာရှင်တွေကပြောကြားလိုက်ကြပါတယ်။အမျိုးသမီးငယ်တွေကိုပါရုပ်ပြက်ဆင်းပြက်ဖြစ်တဲ့အထိရိုက်နှက်ထားတာဟာအမျိုးသမီးများအပေါ်အကြမ်းဖက်မှုမြောက်တယ်လို့လည်းထောက်ပြနေကြတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမြမောင်ကပြောပြပေးပါမယ်ခင်ဗျာ။
စစ်အာဏာရှင်စန့်ကျင်မှုတွေရှိနေတဲ့မြန်မာနိုင်ငံမှာအာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီကကိုထိလက်ရောက်ရိုက်နှက်နှိပ်စက်ထားပုံရတဲ့ဖမ်းဆီးခံထားရသူတွေရဲ့ပုံတွေကိုလူသိရှင်ကြားထုတ်ပြန်ခဲ့ပါတယ်။မုံရမျိုးကဆန္ဒပြပွဲတွေကိုဦးဆောင်သူတစ်ယောက်ဖြစ်တဲ့ကိုဝေမိုးနိုင်ရဲ့ဖူးယောင်နေတဲ့မျက်နှာနဲ့ဓာတ်ပုံတွေပေါ်ထွက်လာပြီးမကြခင်မှာပဲ။ရန်ကုန်မြို့၊ရန်ကင်းမြို့နဲ့လှိုင်သာယာမြို့နယ်တို့ကဖမ်းဆီးခံလူငယ်တွေကိုရုပ်ပြက်လောက်အောင်အပြင်းထန်ရိုက်နှက်ထားတဲ့ပုံတွေကိုစစ်တပ်ပိုင်မြောက်ဝတီရုပ်တံမှာတနင်္ဂနွေနေ့တုန်းကထုတ်ပြန်ခဲ့တာပါ။အဲ့လိုရိုက်နှက်ခံထားရသူတွေထဲမှာမိန်းကလေးတွေလည်းပါနေပါဗျ။ဖမ်းဆီးခံထားရသူတွေကိုနှိပ်စက်မှုအထူးသဖြင့်အမျိုးသမီးတွေကိုရိုက်နှက်နှိပ်စက်တာမျိုးတွေအထိစစ်ကောင်စီကလူအခွင့်အရေးချိုးဖောက်မှုတွေကိုပြောင်ပြောင်တင်းတင်းလုပ်နေတယ်လို့လူအခွင့်အရေးလှုပ်ရှားသူဦးအောင်မျိုးမင်းကပြောပါတယ်
။ပထမဦးဆုံးကတော့အခုလိုမျိုးဖမ်းဆီးမှုကိုယ်တိုင်ကလူအခွင့်အရေးချိုးဖောက်မှုမြောက်နေပါဗျ။ဘာကြောင့်လဲဆိုတော့ဒီလိုမျိုးဖမ်းဆီးရဲ့ကိစ္စတွေကဘာမှခိုင်လုံတာမရှိဘူးခိုင်လုံမှုမရှိဘဲနဲ့ဟိုတရားဥပဒေလုံထုတ်လို့နေရဖမ်းဆီးရမဟုတ်ဘူးဒါပထမတစ်ချက်ပါပိုဆိုးသွားတာကတော့ဒီဖမ်းဆီးပြီးတော့နောက်တစ်နေ့မှာချက်ချင်းရုပ်ပြက်ဆင်းပြက်နဲ့နှိမ့်ဆက်ခံရတဲ့ပုံတွေတွေ့ရတယ်ဒါဆိုလို့ရှိရင်နှိမ့်ဆက်ညှဉ်းပန်းမှုဆိုတော့နောက်ထပ်လူခွင့်ချိုးဖောက်မှုတစ်ခုဖြစ်ပါပြီနှိမ့်ဆက်ညှဉ်းပန်းမှုကိုကျွန်တော်တို့စစ်ပွဲအတွင်းမှာတော့ကျွန်တော်နှိမ့်ဆက်ညှဉ်းပန်းမှုမရှိဘူးတက္ကသိုလ်ခုနလိုမျိုးဘယ်လိုမျိုးအကြောင်းပြချက်မှဖြစ်ဖြစ်နှိမ့်ဆက်ညှဉ်းပန်းမှုကိုမလုဆောင်ရဘူးဆိုပြီးကဘာကတဝမ်းလုံးမှာဒါတွေကိုပိတ်ပင်တားဆီးထားတာရှိပါတယ်အဲ့တော့နောက်ထပ်ပုံမဆိုးသွားတဲ့လူခွင့်ချိုးဖောက်မှုတစ်ခုလို့ပြောချင်ပါတယ်ဒီထဲထဲမှာမိန်းကလေးပါပါတယ်မိန်းကလေးအပေါ်မှာခုနလိုစိတ်ပိုင်းရုပ်ပိုင်းလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတစ်ခုဖြစ်လို့ရှိရင်violence against women လို့ခေါ်တဲ့အမျိုးသမီးများပေါ်အကြမ်းဖက်မှုတောက်ခတ်ဖြစ်ချက်တစ်ခုဖြစ်ပါတယ်။အဲတော့အခုလိုမျိုးဖြစ်တဲ့ကိစ္စတွေမှာကျွန်တော်တို့လူခွေးရချူပါမှုဖြစ်တယ်လို့အမျိုးသမီးငယ်တွေကိုလှုပ်ဆောင်တာဖြစ်တဲ့အတွက်ကြောင့်မလို့အမျိုးသမီးပေါ်အကြမ်းဖက်ခြင်းဆိုတဲ့နောက်ထပ်ဟိုဖြစ်ချက်ဖြတ်ပြီးတော့တိုးပါတယ်ခင်ဗျာ
။ဥပဒေအရရိုက်နှက်ဖမ်းဆီးပိုင်ခွင့်မရှိပေမဲ့အဒီကာလမှာဥပဒေကိုပြောလို့မရတဲ့အနေအထားမျိုးဖြစ်နေတယ်လို့ရှေ့နေတယောက်ကလည်း VOA ကိုပြောပါတယ်
ဟုတ်ရတော့ဥပဒေကြောင်ရတော့ဒီရိုက်နဲ့ပေါ့နော်စစ်စေးပိုင်ခွင့်လည်းမရှိဘူးရိုက်နဲ့ဖမ်းဆီးပိုင်ခွင့်လည်းမရှိဘူးလေနော်ဒါပေမဲ့ဒီချိန်မှာကတော့ဥပဒေကြောင်ရလုတ်တယ်ဆိုတာမျိုးကတော့အဲပြောလို့မရပါဘူးလို့နော်အားလုံးကတော့ဥပဒေကြောင်ရကြည့်လို့နေရမျိုးတွေမရှိပါဘူးရှင်ကျမတို့အဲတချို့အမှုတွေကြီးကြတော့ဟိုရိုက်နဲ့ခံထားရတာတွေကိုအဲဒီအပေါ်သွားအောက်သွားမရှိတာမျိုးကြီးပြီးရင်ဒဏ်ဒဏ်ကျက်တွေခေါင်းကွဲတာမျိုးကြီးပေါ့နော်အဲ့ဒါမျိုးကြီးရှိမယ်ပြီးလို့ရှိရင်ဒဏ်ဒဏ်ကျက်ရနေတဲ့သူတွေလည်းအထဲမှာစိတ်ကူတာခွင့်မပေးတာကြီးလည်းရှိမယ
်မြန်မာနှစ်ဆန်းတရက်နေတော့ကစစ်ကောင်စီရဲ့လွန်ငင်းချမ်းသာခွင့်နဲ့လွတ်မြောက်လာသူတယောက်ကတော့သူ့အင်းစိန်ထောင်ထဲမှာမြင်တွေ့ခဲ့ရတာကိုအခုလိုပြောပြပါတယ
်ဆောင်းမတော့နှိမ့်ဆက်လာတော့မရှိရဘူးဒါနဲ့အပြင်ကနေပါလာတဲ့ခံရတယ်ဆိုတော့အင်းတော့အင်းရောနေပြီးတော့ဟိုသူ့ထူတာပြီးတော့ရှိရဒါနဲ့ခုနကလိုအများကြီးကြားလို့ဆန်းချော်ပြီးပါလာရရှိတယ်ပြီးတော့ဟိုရိုင်းနေပြီးတော့ခေါင်းကွဲတာကြီးအဲ့လိုမျိုးပါလာရရှိတယ်ဟိုညုံနဲ့ဖုတ်ရောက်ပြီးတော့ရောက်လာရရှိတယ်အဲ့လိုလူတွေတော့ဟိုအတင်းအောင်ဖုတ်ရောက်တော့ခုခုနေထောင်ထဲမှာတော့အဲ့လိုနှိမ့်ဆက်တာပါများတော့မရှိဘူ
းဖန်စီတရားဆွဲထားသူတချို့ကိုအကျဉ်းထောင်ထဲပို့ပြီးဖမ်းချုပ်ထားပြီးမဲ့တချို့ကတော့ဘယ်ရောက်နေမှန်းမသိတာရှိတယ်လို့တချို့ကလည်းဆုံးပြီလို့မိသားစုတွေကိုအကြောင်းကြားတာမျိုးတွေရှိပါတယ်အဲ့ဒီသူတွေကအလောင်းပြန်မရတာမျိုးတွေအထိရှိတယ်လို့အကူအညီပေးနေတဲ့ရှင်းနေတွေကပြောပါတယ်ဆရာနာတင်ထားချိန်မှာဖန်စီတရားဆွဲခံထားရသူတွေအနေနဲ့ရှေ့နေနဲ့ပြောဆိုဆွေးနွေးပိုင်ခွင့်မရဖြစ်နေတဲ့အခြေအနေကိုလည်းဖန်စီခံရသူတွေအရေးကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေကအခုလိုပြောပြပါရယ
်။ရုံထုတ်လာတဲ့အခါမှာကျမတို့ကောင်းကောင်းစကားပြောခွင့်မပေးတာမျိုးကြီးရှိနေဒီရှေ့နေတွေနဲ့ဒီအမှုတွေနဲ့စကားပြောတဲ့အခါမှာအာသူတို့ခွင့်မပြုတာကြီးပြီးလို့ရှိရင်လည်းကျမတို့အမှုစစ်တဲ့အခါမှာအမှုတွေကိုကြီးခွင့်မပေးတာလေ။အဲ့လိုကျမတို့ရှိနေသည်ဆိုတာကဒီအမှုရဲ့ဦးလေးလခွင့်ရှိတယ်လေ။ OB အကြောင်းရာလည်းရှိတယ်။ကျမတို့အမှုစစ်တဲ့ခါကျရင်လည်းဒီအမှုရဲ့ကိုကျမတို့လေးလပြီးမှပဲစစ်ဆေးလို့ရတာပေါ့နော်။အဲ့ဒီပုံမှာသူတို့တွေကကျမတို့ကို OD အမှုရဲ့ကိုလေးလစစ်ဆေးခွင့်မပေးတာမျိုးကြီးပေါ့နော်။အလုံးမပြရရှိမယ်ပြီးအမှုတွေတွေနဲ့ကျမတို့အေးအေးစစ်စစ်စကားပြောခွင့်မပေးတဲ့အဲရှိမယ်ပြီးလို့ရှိရင်လည်း instruction ယူခွင့်မပေးရရှိမယ
်။မတရားဖမ်းဆီးထားသူတွေကိုချက်ချင်းလွှတ်ပေးဖို့နဲ့ဖန်စီခံထားရသူတွေကစေကူတာခွင့်လိုနေသူတွေကိုကူတာခွင့်ပေးဖို့အတွက်ကုလသမဂ္ဂအမေရိကန်ဆွီဒင်စတဲ့နိုင်ငံတကာကလည်းတောင်းဆိုထားပါတယ်။ Sitaka Anna Dengere, February Ladia Nigasalo, Nangandawan Tadri Pikalu, Tesonduha, Ebrala Sassianiati, Kunia, Donsa Kunia, Saying Yatavi May, a year dread at Ijaga, Tita Bumia Nainelo, Nangay Jenam Yakuni Sansari at the ABB Gas here in Topia Mare. Pansy Kayado, a year dragaro, don't down me at Terminate Shinibavishi.